တိုင်းရင်းသားညီနောင်မဟာမိတ်အဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်စပြီးတော့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်သေးဆုံးရသူဦးရေက80နီးပါးရှိနေပါပြီလို့ဒေသတွင်းအဖွဲ့အစည်းတွေကပြောပါတယ်။ညီနောင်မဟာမိတ်တစ်ဖက်တည်းကပဲ4ရက်ကြာအပြစ်ခတ်ရဲစဲကြောင်ကြေညာထားပေမဲ့လို့လားရှိုးနဲ့ကြောင်မဲစားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်ဖြစ်ပွားနေပါတယ်ရှမ်းမြောက်ဒေသလက်ရှိတိုက်ပွဲအရက်သားတွေထိခိုက်သေဆုံးရတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ
်ညီနောင်မဟာမိတ်အဖွဲ့တွေကတရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလေးစားတဲ့အနေနဲ့ဒီလ14ရက်နေ့ကစတင်ပြီး၄ရက်ကြာတစ်ဖက်သက်အပြစ်ခတ်ရက်ဆယ်ကြောင်တင်းငွေနေ့ကကြေညာထားတာပါဒီလိုအပြစ်ရက်ကြောင်ကြေညာထားပေမဲ့လာချုံမြို့မှာတော့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်
ဒီနေ့တော့ကျွန်တော်ဒီဘုံမှုဆယ်နေလမ်းပြလိုက်တာမေဟံပဲဖြစ်မှာပေါ့။မေဟံပဲရတဲ့ဘုံပဲဒီမြို့ဆောင်လမ်းဖဲကိုပြစ်။လေးငါချက်ပဲလေးငါချက်ပြီးဒီနေ့ကျင်းထောက်တယ်မလား။ဘာလို့မှမလို့။ဒီနေ့တော့အကျဉ်းဆုံးမှုပေါ့လေ
။ကြောင်မဲမြို့မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံလူမှုကူညီရေးအဖွဲ့ဝင်တဦးကပြောပါတယ်
။မနေ့ကတော့ဒီနေ့တော့တိုက်ပွဲတွေကပြင်းထန်နေတယ်။မနေ့ကဒီနေ့ပိုင်းလေဒီနေ့မနေ့ကတော့တညာလုံးတိုက်ပွဲတွေကပြင်းထန်တယ်ပေါ့။မြို့ပေါ်တော့ဒီရပုံကျင်းဆောင်တော့တော်တော်လေးပြင်ပနေတယ်နော်တော့ပုံလာတော့ကြားနေရတယ်ဒီမနေ့တော့အခုချိန်မျိုးတော့လေးပြန်တော့ဝဲတာရှိတယ်ဗျာမစီရရှိလေးတော့ဝဲ
ကြောင်မဲနောင်ချိုစတဲ့မြို့တွေမှာဇွန်လ25ရက်နေ့ကတိုက်ပွဲစတင်ခဲ့တာဖြစ်ပြီးညီနောင်မဟာမိတ်ရဲ့10/29စစ်စင်ရေးအပိုင်းနှစ်စတင်တဲ့22ရက်တာကာလအတွင်းကြောင်မဲတမြို့လုံးထဲမှာတင်အရသာထိခိုက်သေးဆုံးသူဥယျာဉ်80နီးပါးရှိကြောင်းသူကဆက်ပြောပါတယ်
ဒီနေ့ကမရှိဘူးမနေတော့တော့မတော်ပါရှော့မကလုံးကြတယ်စကားလုံးစီးပြက်စီတော့တယ်နော်အဲတော့ကိုမုံကြာတော့ကလုံးကြတယ်တုံးရပြီတော့ဒီ25ရက်နေ့စားပြီးတော့ဒီက4ရက်နေ့ကြည့်တော့ SP တုံးကြတော့59ရောက်တယ်ဒီ5ရက်6ရက်နေ့ပြီးတော့ဒီ16ရက်ဒီနေ့တော့မပါဘူးအဲ့မှာကျူးကျားတွေတော့ဆရာမေတရားမြောက်တွေအဲ့ဒီ1ချိန်ကိုကကြာမီတော့ဆိုရင်15ရက်လောက်ဆိုရင်တော့ကျွန်တော်ဒီက80ရက်လောက်ရှိသွားတော့ပြီ
ထိခိုက်သေးဆုံးသူတွေဟာတိုက်ပွဲအတွင်းသေဆုံးတာဖြစ်ကြောင်းနဲ့ဘယ်ဘက်ကပစ်တဲ့လက်နဲ့ကြောင့်သေဆုံးရတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူးသေဆုံးသူအရေအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တီးခြားစုံစမ်းလို့မရသေးပါဘူးရှမ်းပြည်နယ်ကဒေသတွင်းလူအခွင့်အရေးအခြေအနေကိုစစ်တမ်းကောက်ယူနေတဲ့တအားနှမျိုးသမီးအဖွဲ့ TWO ရဲ့စစ်တမ်းကောက်ယူချက်တွေအရ10/29စစ်စင်ရေးအပိုင်းနဲ့စတင်ပြီးရက်ပိုင်း20ကျော်ကာလအတွင်းသေဆုံးသူ60နီးပါးနဲ့ထိခိုက်ဒဏ်ရာသူ60ကျော်ရှိကြောင်း VOA ကိုပြောပါတယ
်။ကျွန်တော်ကောက်တဲ့စီရင်ကတရားနဲ့24ဦး။တေဆုံးတဲ့သူကစုစုပေါင်း59ဦးရှိရဲ့ပြီးတော့ဒဏ်ရာရရှိတဲ့သူက62ဦးရှိရဲ့နောက်ထပ်2ဦးကျတော့ဒီဆက်ကစားခုပြင်ပြီးဖန်စီထိန်းသိမ်းထားတဲ့2ဦးရောရှိရဲ့ဟုတ်။ဒီဂျူနဂျင်နာဆိုင်နာကနေဒီလိုင်း59ရင်းလေးအထိရောက်ရထားတဲ့စီရင်ဖြစ်ပါတယ်ဟုတ်။ဒီ124ထဲမှာအများဆုံးကလာချိုးနဲ့ဒီကအများဆုံးကမိုးကုတ်ဖြစ်တယ်။တနင်္ဂနွေနေ့ကျတော့ဒီဆောင်မဲတွေပါတယ်ဒီဘောဘက်ကအနေချင်းပါတယ်ဟုတ်။နောက်ချိုးဘက်မှာလည်းပါလိမ့်ရှင
်။တောင်အမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြန်ကြားရေးဌာနကတော့ဒီလ16ရက်နေ့ကစစ်ကောင်စီဘက်ကအတွဲလိုက်ဒုံးပစ်ခတ်မှုကြောင့်မိုးကုတ်မြို့မှာကလေးငယ်တဦးအပါအဝင်2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရကြောင်းအပြစ်ရထားတဲ့နေရက်အတွင်းစစ်ကောင်စီကလေကြောင်းနဲ့လက်နဲ့ကြီးပစ်ခတ်တာကြောင့်အရသား3ဦးသေဆုံးပြီး10ဦးဒဏ်ရာရကြောင်းဖော်ပြထားပါတယ်တိုက်ပွဲ22ရက်တာကာလအတွင်းအရသားသေဆုံးသူ69ဦးရှိပြီးထိခိုက်ဒဏ်ရာသူ112ဦးရှိကြောင်းလည်း TNL ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ MNDAA နဲ့ပူးပေါင်းတပ်တွေကဒီလ3ရက်နေ့ကစတင်ပြီးလာရှိုးမြို့ကို short tight ဒုံးနေ drone တွေနဲ့တိုက်ခိုက်တာကြောင့်အရသား18ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ကြောင်းဇူလိုင်လ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ